ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအမြင်အံ့ကိုယ်စားလှယ်ဖြင့်ဥကျော်မိုးထွန်းကိုပဲဆက်ပြီးနေရာပေးထားတာကမြန်မာပြည်အတွက်တစုံတရာအထောက်အကူဖြစ်စေလိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပေမဲ့မြန်မာပြည်တွင်အကြမ်းဖက်မှုတွေရပ်တန့်သွားစေရေးကြိုးပမ်းမှုအပိုင်းမှာတော့စိန်ခေါ်မှုတွေရှိနေလိမ့်အောင်မယ်လို့လည်းမြင်ကြပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားပြုမဲ့အမြင်အံ့ကိုယ်စားလှယ်နေရာအတွက်NUG အစိုးရနဲ့စစ်ကောင်စီတို့အပြိုင်ဆိုင်အဆိုတင်သွင်းနေချိန်မှာအခုလိုပြောဆိုလိုက်ကြတာပါ။ကိုညံဝင်းအောင်ကစူးစီးပြီးတော့တင်ဆက်ထားတာနားဆင်ပါခင်ဗျာ
။2022-23သက်တမ်းအတွက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဘယ်သူ့ကိုရွေးချယ်မလဲဆိုတာနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ကိုယ်စားလှယ်စီစဉ်ရေးအဖွဲ့ Credential Committee ကထပ်မံဆုံးဖြတ်ဖို့အချိန်ရောက်လာပြန်ပါတယ်။မြန်မာအမြဲတမ်းကိုယ်စားလှယ်ရာထူးအတွက်စစ်ကောင်စီကရော NUG အစိုးရဘက်ကပါအမည်စရင်တင်သွင်းလာပြီးတန်တမာရေးအရကြိုးပမ်းနေကြတာပါမြန်မာပြည်တွင်းမှာလက်ရှိရင်ဆိုင်နေရတဲ့ဖမ်းဆီးမှုတွေအကြမ်းဖက်တပ်ဖြတ်ခံရမှုတွေဖျားကြောင်းတွေအပါအဝင်ကြေးရွာတွေမီးရှို့ခံရတာစတဲ့မငြင်းငြမ်းပွဲအခြေအနေတွေကိုကြည်ပြီးကုလသမဂ္ဂ Credential Committee အဖွဲ့ဝင်နိုင်ငံတွေက NUG ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်မိုးထွန်းကိုသာအတိအမှတ်ပြုရွေးချယ်ဖို့များတယ်လို့မြင်သူကတော့American Indiana ပြည်နယ်ကနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရိုဒင်းကဖြစ်ပါတယ
် UN General Assembly မှာဥကျော်မိုးထွန်းဖြစ်နိုင်ခြေများတယ်လို့ကျွန်တော်ယူဆတယ်လေဘာလို့ဆိုတော့အဓိကကန့်ကွက်နိုင်မဲ့ရုရှားကကျွန်တော်ထင်တယ်ဒီလောက်ကြီးကန့်ကွက်လိမ့်မယ်လို့မထင်ဘူးအဲရုရှားနဲ့တရုတ်ပင်လင်းအမိုက်မဲခံပြီးတော့စစ်ကောင်စီခန့်ကိုယ်စားလှယ်ကိုထောက်ခံရွေးချယ်မယ်လို့မထင်ဘူး Now the အာဖရိကနိုင်ငံတွေဖက်ကလည်းဒီကန့်ကွက်မဲ့ဟာတိတ်ရှိမယ်လို့မထင်ဘူးဒါကြောင့်ဦးကျော်မိုးထွန်းကပဲဗမာပြည်ကိုဆက်လက်ပြီးတော့ကိုစားပြုနိုင်မယ်ကုလသမဂ္ဂမှာလို့ကျွန်တော်အများကြီးမျှော်လင့်ပါတယ
်ကုလသမဂ္ဂမှာမြန်မာရဲ့တရားဝင်ကိုယ်စားလှယ်အဖြစ်မနှစ်ကတင်သွင်းထားတဲ့ဝါရှင်တန် DC မြန်မာစစ်တမ်းမှုဘုံမူကြီးအောင်သူရင်ကိုပဲစစ်ကောင်စီကဆက်လက်အဆိုပြုထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုထားပါတယ်ဒါပေမဲ့ဦးကျော်မိုးထွန်းနဲ့ဘုံမူကြီးအောင်သူရင်တို့နှစ်ဦးနဲ့ဘယ်သူကိုရွေးချယ်မလဲဆိုတာ Credential Committee ကဒီနှစ်မှာပြက်ပြက်သားသားဆုံးဖြတ်ပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါကုလသမဂ္ဂတန်တမန်အတိုင်းဝိုင်းနဲ့နှီးစပ်တဲ့ BOA ရဲ့သတင်းရင်းမြစ်ကတော့တယောက်ယောက်ကိုရွေးချယ်လိုက်တာမျိုးမဟုတ်ပဲ Credential Committee ကမနှစ်တုန်းကလိုဆုံးဖြတ်ချက်မချပဲထားလိုက်တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်ဒီအချက်နဲ့တသဘောတည်းသုံးသပ်သူကတော့ Indiana Police မြို့မှာနေထိုင်တဲ့မြန်မာနိုင်ငံရေးလေလာသူဒေါက်တာတင့်ဆွေပဲဖြစ်ပါတယ
်။မြစ်ကလည်းကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သမ္မတကြီးကျော်မိုးထွန်းဆက်လက်ရှိရေးကိစ္စမှာဒီညတော့ကစစ်ကောင်စီကလူရင်းကောင်စီမှာအမေရိကန်ဖုန်းတူဖြစ်တဲ့ရုရှားကိုပလူပလဲလုပ်ပြီးတော့ဆက်တင်နေတဲ့အချိန်ဆိုတော့အမေရိကန်ပြည်တော်စုကဒီဟာကိုတာတမန်နီးရရုရှားရဲ့တူရဲ့ကိုဘလို့စီယုံတိုင်လေအပေါ်မှာမဒီလေမဲ့လို့ကျွန်တော်ယူဆပါတယ်ခင်ဗျာသို့မဟုတ်ကျွန်တော်ကတော့ဒီပထမရေးလှူရှာမှုမှာပြည်သူလူထုဘက်ကနိုင်ရလိမ့်မယ်လို့ပြောနေသေးဖြစ်ပါတယ်ခင်ဗျာ
ဒါဆိုရင်အခုလိုတန်တမာရေးအားပြိုင်မှုမှာကာယကံရှင်ဖြစ်တဲ့တန်မာကြီးဦးကျော်မိုးထွန်းရဲ့အမြင်ကဘယ်လိုရှိပါသလဲ Credential Committee ထဲမှာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့နိုင်ငံအတော်များများရှိတယ်လို့သူက VOA ကိုပြောပါတယ
်မြန်မာနိုင်ငံရဲ့ပေါ့နော်ဒီမိုကရေစီလှူရှာမှုမှာအားပေးနေတဲ့နိုင်ငံသားမှာတော့ပေါ့နော်ဒီပြည်သူကိုကိုယ်ပြည့်တဲ့လူကဆက်လက်ပြီးတော့ဒီနေရာမှာရှိစေဖို့အတွက်ဆက်ပြီးတော့သူတို့ကိုယ်တိုင်ကလည်းတွန်းအားပေးတယ်သူတို့ကိုယ်တိုင်ကအားပေးဆောင်ရွက်တယ်ပေါ့နော်အဲကြောင့်ထောက်ခံအားပေးခြင်းအားပေးတံပိုးခြင်းတွေကိုသူတို့အနေနဲ့သုံးသပ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာမှာဥကျော်မိုးထွန်းဆက်ရှိနေအောင်မယ်ဆိုရင်တော့မြန်မာနိုင်ငံတွင်အကြမ်းဖက်မှုပြဿနာတွေရော့ကျသွားအောင်လို့ကုလသမဂ္ဂမှာလှုပ်ဆောင်နိုင်ပါပါလားကယ်လီဖိုးနီးယားပြည်နယ်ကမြန်မာရေးလေလာသုံးသပ်သူဒေါက်တာဆိုင်းထွေးမောင်ကအခုလိုမြင်ပါတယ
်တကယ်လို့ဦးကျော်မိုးထွန်းကိုဆက်ပြီးထားမယ်ဆိုတာအကောင်းဆုံးပဲအနည်းဆုံးတော့သူကမြန်မာပြည်ရဲ့အတန်ကိုသူကုလမှာသူပြောပြလို့ရတယ်နောက်ပြီးတော့စိန်ခေါ်မှုအပိုင်းကတော့စစ်အစိုးရရဲ့လုံနေတဲ့အကြမ်းဖက်မှုတွေညော့သွားမလားဆိုတော့သူ့မှာဘာမှညော့သွားစေနိုင်တဲ့အာဏာမရှိဘူးသူအနေနဲ့ကမြန်မာပြည်မှာဖြစ်ပျနေတဲ့အရာအလုံးအကြမ်းဖက်မှုတွေမတရားမှုတွေနှိပ်စက်ငင်းဆဲမှုတွေတပ်ဖြတ်မှုတွေအားလုံးကိုကုလကိုသူကတခုမှကြံတင်ပေးဖို့လိုတယ်လို့အဲ့ဒါသူ့ရဲ့စိန်ခေါ်မှုတစ်ခုပဲဖြစ်ပါတယ
်။လာမယ့်သတင်းပတ်တွေထဲမှာတော့ မြန်မာပြည်သူအများစုရဲ့အတန်ကိုကိုစားပြုမဲ့ NUG ရဲ့ကိုယ်စားလှယ်ဦးကျော်မိုးထွန်းကပဲကုလသမဂ္ဂမှာဆက်ရှိနေမလားစစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်ကပဲနေရာရာသွားနိုင်မလားဆိုတာကိုတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ